ကချင်ပြည်နယ်မြစ်ကြီးနားမြို့တော်အဝင်22မိုင်စစ်ဆေးဂိတ်ကို KIA ကချင်လွတ်မြောက်ရေးအဖွဲ့နဲ့ဒေသခံ PDF ပူးပေါင်းပြီးတိုက်ခိုက်ခဲ့တယ်လို့ KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ်
။ဒီနေ့ပေါ့နော်မတ်လ19ရက်နေ့မနေ့6နာရီကနေ6နာရီကြာမှာပေါ့နော်။အဲ့ဒီ21ဂိတ်မှာပေါ့စုပေါင်းဂိတ်ဖြစ်ပါတယ်။အဲ့ညမှာတိုက်ပွဲဖြစ်တာဖြစ်စင်မှာပါတယ်။အဲ့ဒီတိုက်ပွဲကတော့ကျွန်တော်တို့ KIA ဘက်ကကေဘကအမတ်စစ်တပ်တရင်ဘက်ကနဲ့ဒီ KPDF တို့ပူးပေါင်းခွင့်ကတိုက်တာဖြစ်ပါတယ်
။မြစ်ကြီးနားမြို့ဝင်မယန်းကြီးရွာမှာဖြစ်တဲ့ဒီတိုက်ပွဲတဲ့စစ်ကောင်စီဘက်ကလေကြောင်းကနေပစ်ကူပေးခဲ့တာလည်းရှိခဲ့ပြီး22မိုင်စစ်ဆေးရိတ်လည်းပျက်စီးသွားခဲ့တယ်လို့ဗမုကြီးနော်ဘူးကဆိုပါတယ်။ဒါအပြင်တိုက်ပွဲပြီးစစ်ကောင်စီဘက်ကထိခိုက်ဒဏ်ရာရသူတွေကိုမြစ်ကြီးနားနဲ့နမ်မတိဘက်ကလူနာတင်ရင်တွေနဲ့လာခေါ်ပြီးဆေးရုံပို့ခဲ့တယ်လို့လည်းဗမုကြီးနော်ဘူးကဆက်ပြောပါတယ်။အဲ့ဒီကိတ်ကိုညနေထိပိတ်ထားခဲ့ပြီးနောက်ဆုံးမှာကားငယ်တွေကိုပဲပေးသွားခဲ့ပြီးတော့ကားကြီးတွေကတော့ပြန်လှည့်သွားခဲ့ရတာတွေရှိခဲ့တယ်လို့လည်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ်ခင်ဗျာ